မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်နောက်ဆုံးအကြိမ်ဆန်သက်ပြစ်လွတ်ခဲ့ပြီးတဲ့နောက်9ရက်အကြာမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးလက်နက်တွေတိုးပွားမဲ့စီမံကိန်းတွေကိုရပ်တန့်မယ်ဆိုရင်ဆွေးနွေးပွဲတွေပြန်ဆလိုစိတ်ရှိနေတော့မယ်လို့တနင်္ဂနွေနေ့ကပြောခဲ့ပါတယ်။မြောက်ကိုရီးယားဘက်ကသာရန်လိုတဲ့အပြုမှုတွေနောက်ထပ်မလုပ်တော့ရင်အနာဂတ်အတွက်လေးနက်တဲ့ညှိနှိုင်းဆွေးနွေးမှုတွေဖြစ်လာနိုင်ပါတယ်လို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေကိုပြောခဲ့တာပါ။ဝန်ကြီးကယ်ရီကခင်ဂျုံအုံဟာအစဉ်ကျင်မဲ့တဲ့ရွေးချယ်မှုတွေကိုလုပ်ခဲ့ကြောင်းမှတ်ချက်ပေးခဲ့တဲ့မြောက်ကိုရီးယားရဲ့၅ချိန်မြောက်မြေအောက်နျူကလ িয়ার စမ်းသပ်မှုနဲ့အချိန်တိုးလာတဲ့ပုံမှန်ဒုံးကျည်ပြစ်လွတ်မှုတွေအပြီးတနင်္ဂနွေနေ့ကသုံးနိုင်ငံဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တွေဖယ်ရှားရင်းနဲ့တောင်နှိပ်မြောက်ကိုရီးယားနှစ်နိုင်ငံနဲ့အတူတရုတ်၊ဂျပန်၊ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့နိုင်ငံစုံအဖွဲ့ကို2003ခုနှစ်မှာထူထောင်ခဲ့ပေမဲ့2008ခုနှစ်ဒီဇင်ဘာကစပြီးအတီးပြုတ်ရေးကိစ္စတွေနဲ့ပတ်သက်လို့သဘောတူညီချက်မရဘဲဆွေးနွေးပွဲတွေရပ်တန့်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးယွန်ပြောင်စီကတော့သူ့နိုင်ငံရဲ့အဓိကပြိုင်ဘက်ဖြစ်တဲ့မြောက်ကိုရီးယားကတောင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေနဲ့ပိတ်ဆို့တံခတ်မှုတွေကိုပြောင်ပြောင်တင်းတင်းဖိဆက်နေတဲ့အခြေအနေကြောင့်ညှိနှိုင်းဆွေးနွေးရေးတွေကိုစဉ်းစားမဲ့ပုံမရပါဘူး။